မြန်မာရေးဆွေးနွေးဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်နောက်တစ်ကြိမ်မြန်မာနိုင်ငံကိုထတ်သွားမယ်လို့ပြောလိုက်ပါတယ်ပြီးခဲ့တဲ့ခီးစဉ်တွင်မှမြန်မာစစ်ကောင်းဆောင်နဲ့တွေ့ဆုံခဲ့ပြီးနောက်ထပ်ပြန်သွားမှာဖြစ်တယ်လို့ကုလသမဂ္ဂတွေ့မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဂျူလီဘီရှော့ပ်ကကုလသမဂ္ဂအထွေထွေညီလာခံမှာပဲမနေ့ကပြောလိုက်တာပါဒီညီလာခံရဲ့တတိယကော်မတီအစည်းအဝေးခန်းစာမှာလည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ပထမဆုံးတွေ့ဆုံခဲ့တဲ့ဂျူလီဘီရှော့ပ်ဟာNLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင် NUG မျိုးသားညီညွတ်ရေးအစိုးရနဲ့လက်နက်ကိုင်တိုင်းသားဖွဲ့ကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံခဲ့ပါတယ်။လူခွင့်ရေးဆိုင်ရာကိစ္စတွေကိုအဓိကပြောတဲ့ဒီတတိယကော်မတီမှာဩစတြေးလျနိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ Bishop ကစစ်ကောင်စီခေါင်းဆောင်နဲ့ဘယ်နှစ်တွေ့ခဲ့တာလဲထုတ်ဖော်မပြောခဲ့ပေမဲ့ဒီလလယ်ပိုင်းကနေပြည်တော်မှာသွားတွေ့ခဲ့တာလို့နှိဆက်သူတွေက VOE ကိုပြောပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ခဲ့တဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကိုလွန်ခဲ့တဲ့2လဩဂုတ်လတုန်းကလည်းဂျူလီဘီရှော့ပ်ကဘေကျင်းမြို့တော်မှာသွားတွေ့ခဲ့ပြီးဒီလာဆန်းကအင်ဒိုနီးရှားနိုင်ငံဂျကာတာမှာပြုလုပ်တဲ့မြမအရေးအလွတ်သဘောဆွေးနွေးပွဲမှာလည်းမြမအတိုက်ခံတွေနဲ့တွေ့ဆုံခဲ့ပါရဲ့ရှင်